ထိုင်းနိုင်ငံမှာလွန်ခဲ့တဲ့နှစ်ပေါင်း40အောက်တိုဘာလ6ရက်နေ့ကဖြစ်ပွားခဲ့တဲ့အရေးခင်မှာထိုင်းအာဏာပိုင်တွေနဲ့လက်ရာရင်းသမားတွေရဲ့တပ်ဖြတ်မှုကြောင့်တည်ဆုံးခဲ့ရတဲ့ဒါဇင်နဲ့ချီတဲ့ကျောင်းသားတွေအတွက်ရည်စူးပြီးကျောင်းသားဟောင်းတွေနဲ့တက်ကြွလှုပ်ရှားသူတွေကအမှတ်တရအထိမ်းအမှတ်တန်ခါတော်တွေကိုဆွန်းစက်ကတ်လှူဒန်းခဲ့တယ်လို့အောက်မေပွဲနေ့လဲကျင်းပခဲ့ပါတယ်။ထိုင်းနိုင်ငံကနေ VOA သတင်းတောက် Ron Corbin သတင်းပေးပို့ထားတာကိုဒေါက်ခင်မျိုးသက်ကပြောပြပေးပါလိမ့်မယ်။
2014ခုနှစ်မေလကတည်းကစစ်တပ်ကအာဏာသိမ်းထားတဲ့ထိုင်းနိုင်ငံမှာနိုင်ငံရေးအရအတင်းဆောင်မခန့်တဲ့တင်းမာမှုတွေရှိနေချိန်မှာပဲဒီအထိမ်းအမှတ်ပွဲကိုကျင်းပနေတာဖြစ်ပါတယ်။မျက်မှောက်ခေတ်ထိုင်းနိုင်ငံရေးသမိုင်းအတွက်အဆိုးဝါးဆုံးနေ့ဖြစ်တဲ့အများကရှုမြင်တဲ့1986ခုနှစ်အောက်တိုဘာလ6ရက်နေ့ဝန်းနေပွဲဖြစ်ရအတွက်ထိမ့်မှတ်ကျင်းပပွဲမှာဟောပြောပွဲတွေအမှုပညာပြကွက်တွေနဲ့ယဉ်ကျေးမှုပြပွဲလေးတွေကျင်းပတာဖြစ်ပါတယ်။စစ်အစိုးရကပွဲအလုံးလုံးလုံးကိုကျင်းပခွင့်ပေးပေမဲ့တည်တည်ချာချာစောင့်ကြည့်နေတာပါ။ဒါပေမဲ့ဟောင်ကောင်ကဒီမိုကရေစီလှုပ်ရှားသူဂျိုရှူအာဝန်ဗုဒ္ဓဖူးနဲ့ဘန်ကောက်လေဆိပ်ကိုရောက်လာတာကိုတော့ပေးမဝင်ခဲ့ပါဘူး။ထူလလန်ကောင်တက်ကလူကနိုင်ငံရေးသိပ္ပံပညာရှင်ပန်ဒစ်ချန်ရိုချာနာကီလ်ကတော့ဆွေးနွေးပွဲတက်ဖို့လာတဲ့ဝန်ကိုပေးမဝင်တဲ့အတွက်စိတ်ပြက်မိတယ်လို့ပြောပါတယ
်။ Hey authority depends Joshua Wong
ထူလလန်ကောင်တက်ကတော့မနက်ဖြန်မင်းကွန်းပြောပေးဖို့ဖိတ်ထားတဲ့Joshua Wong ကိုဒီမနေ့ပဲထိုင်းအာဏာပိုင်တွေဖမ်းသွားတာဟာဝမ်းနည်းဖို့ကောင်းပါတယ်။ဘာကြောင့်လဲဆိုတော့ကမ္ဘာတဝန်းဒီမိုကရေစီရေးအတွက်လက်ရှိအခြေအနေနဲ့ပတ်သက်ပြီးသူဘာတွေပြောမယ်ဆိုတာကိုသိကျင်လို့စောင့်နေကြတာမို့ပါ
။အခုလို Wong ကိုဖမ်းဆီးခဲ့တာဟာလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်ပြီးထိုင်းဆိုရကဖိနှိပ်ချင်တာကိုပြနေတယ်လို့ Amnesty International လူခွင့်ရေးဖွဲ့ကြီးကပြောပါတယ်။ထိုင်းနိုင်ငံမှာအရင်စစ်အာဏာရှင်တနောင်းကတိကဆွမ်းကိုဖျောက်ချပြီးပြည်ပကိုထွက်ပြေးစေခဲ့တဲ့1983ခုနှစ်အောက်တိုဘာလကျောင်းသားဆန္ဒပြမှုတွေဖြစ်ပွားခဲ့တဲ့နောက်ပိုင်းဒီ86ခုအကြမ်းဖက်မှုဟာလက်ရရင်းတွေနဲ့သူတို့ကိုအထူးယုံကြည်ကြသူတွေရဲ့လက်တောင်ပြန်မှုလို့အများကမြင်ကြတာပါ CAK ရဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်ရတဲ့ထိုင်းဆိုအတွက် Indochina ဒေသတွင်ပဋိပက္ခဖြစ်ပွားနေခြင်း1986ခုနှစ်မှာဒီရေးခင်းပေါ်ပေါက်ခဲ့တာလို့ချူလလန်ကောင်တက်ကလူကနိုင်ငံရေးသိပ္ပံပညာရှင်တီတီနန်ပေါင်စုဒီဟာကပြောပါတယ
် It was Star on the Thai collective psyche and at that time
ထိုင်းနိုင်ငံမှာအဲ့ဒီချိန်ကအစွဲလမ်းတိတ်ကြီးပြီးတော့လက်ဝဲလှုပ်ရှားမှုကိုကနဦးအစိုးရစန့်ကျင်ရေးလှုပ်ရှားမှုအဖြစ်သတ်မှတ်ထားချိန်မှာဒီဖြစ်ရပ်ကအမှားရွတ်တစ်ခုဖြစ်ခဲ့ပါတယ်။နောက်ပိုင်းမှာတော့1983စစ်အာဏာရှင်စနစ်ဘက်ကနေရပ်တည်ပြီးတော့စစ်အာဏာရှင်လက်ခံမှုလို့မြင်ပြီးအစိုးရစန့်ကျင်ရေးလှုပ်ရှားမှုအဖြစ်အသွင်ပြောင်းသွားတာလည်းဖြစ်ပါတယ်။
တပင်မှာတွဲလောင်းချီထားတဲ့တေဆုံနေတဲ့ចောင်းသားကိုရိုက်နှက်နေတာလူတွေကဝိုင်းကြည့်နေတဲ့ AB သတင်းဌာပုံပေါ်ထွက်လာခဲ့တဲ့နောက်ပိုင်းဖြစ်ပွားခဲ့တဲ့ဒီဆန္ဒပြမှုကိုအခုလိုရရဆက်ဆက်ဖြုတ်ခွဲတာခံခဲ့ရတာလည်းဖြစ်ပါတယ်။နိုင်ငံရေးလှလတုံးသက်သူ Chris Baker ကတော့1986ခုနှစ်ဖြစ်ရဟာထိုင်းလူမှုအတိုင်းဝိုင်းတွင် Shiu Conservative အယူဝါဒလွှမ်းမိုးမှုကနေဖြစ်လာတာကိုထောက်ပြနေတယ်လို့ပြောပါတယ်
။ Conservative figures in
ထိုင်းလူမှုအသိုင်းအဝိုင်းက conservative အယူအဆတွေအဖို့အတိုက်အခံတွေနဲ့ပတ်သက်ပြီးအရင်တစ်ခါတုန်းကမှတွဲပြီးမတွေးခဲ့တဲ့လက်ဝဲဝါဒီတွေ၊ကျောင်းသားတွေနဲ့တော်ရရ community တွေကိုအတူတူပဲဆိုရက်အတွေ့အခေါ်မျိုးဝင်လာပုံရပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲ liberal ကျတဲ့နိုင်ငံရေးပုံစံအစ်စ်တစ်ခုလည်းထိုင်းလူမှုအသိုင်းအဝိုင်းကြပေါ်ထွန်းလာခဲ့ပြီးတော့အဲ့ဒီမှာအထိတ်အလန့်ဖြစ်နေတဲ့အလေအလတ်အယူအဆရှိသူတွေပါတွေ့လာရပါတယ
်။ထိုင်းနိုင်ငံမှာအခုချိန်ဟာအနာသိမ့်ထားတဲ့စစ်တပ်အုပ်ချုပ်မှုအောက်မှာရှိနေစေမို့ဒါမျိုးဖြစ်ရတဲ့အချိန်မျိုးထပ်ပြီးဖြစ်လာစေနိုင်တဲ့အတွက်အခုချိန်ကတိတ်ရေးကြည့်တဲ့ချိန်လို့လည်းပြောပါတယ်။ထိုင်းနိုင်ငံရဲ့နိုင်ငံရေးအဆင့်ဆင့်ပြောင်းလဲလာမှုကိုကြည့်ရင်အစိုးရတွေကိုစစ်တပ်ကဖြုတ်ချအနာသိမ့်ပြီးရွေးကောက်ပွဲတွေကျင်းပပေးတာနဲ့တန်တရားလဲနေတာကိုတွေ့ရပါတယ်။လက်ရှိစစ်အစိုးရဟာ2018ခုနှစ်နောက်ပိုင်းရွေးကောက်ပွဲကျင်းပပေးမယ်လို့ကြေပေးထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေအတွက်လူမှုလက်ခံမှုကိုမကြသေးခင်ကမှရထားတာပါ။